ရှမ်းပြည်မြောက်ပိုင်းမှာအောက်တိုဘာ29ရက်နေ့ကစလို့တိုင်းဒေသမဟာမိတ်သုံးဘွဲနဲ့စစ်တပ်ကြားတိုက်ပွဲတွေကြောင့်အိုးအိမ်ပြစ်ထွက်ပြေးရသူ5,000နီးပါးရှိသွားပြီလို့ကုလသမဂ္ဂကဒီနေ့ထုတ်ပြန်လိုက်ပါတယ်။စစ်ဘေးလွတ်ရာပြေးကြသူတွေအနေနဲ့အခုအညီအလွန်လိုအပ်နေကြတဲ့အခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးမဆုမြတ်မုံပြောပြပေးပါဦးခင်ဗျာ
။အောက်တိုဘာ29ရက်နေ့မှာတိုင်းဒေသညီနောင်မဟာမိတ်သုံးဘွဲစတင်ခဲ့တဲ့2029စစ်စင်ရေးကြောင့်ဒီကနေ့အထိရှမ်းပြည်နယ်မြောက်ပိုင်းမှာစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေပါတယ်။သတင်းတစ်ပတ်လောက်တိုက်ပွဲအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့ဒေသခံ5,000နီးပါးရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကဒီကနေ့ထုတ်ပြန်ပါတယ်။တရုတ်နယ်စပ်အနီးရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့ဒီတိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကအင်တာနက်ဖုန်းလိုင်းဆက်သွယ်မှုတွေဖြတ်တောက်ထားတဲ့အတွက်လူသားချင်းစာနာမှုအကူအညီပေးဖို့အင်မတန်ခက်ခဲလာစေတယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြပါတယ်။အောက်တိုဘာလ29ရက်နေ့ကရှမ်းပြည်နယ်မြောက်ပိုင်းဒေသမှာရှိတဲ့မြို့နယ်ပေါင်း22ခုထဲကအနည်းဆုံး10မြို့နယ်ထက်မနည်းမှာတိုက်ပွဲတွေဖြစ်ပွားနေပါတယ်။သိန်းဒီမြို့နယ်မှာဆိုရင်ဖုန်ကြီးကျောင်း14ကျောင်းလောက်မှာလာရောက်ခိုလုံနေကြတဲ့စစ်ဘေးဒုက္ခသည်9,000ကျော်လောက်ရှိတယ်လို့ဒေသရင်းကူညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်။ဒုက္ခသည်တွေဟာဘေးလွတ်ရာရောက်လာပြီးမဲ့အစားအသောက်အထွက်အခက်အခဲတွေကြုံနေကြရတယ်လို့သူတို့ထားခဲ့တဲ့နေအိမ်တွေမှာလည်းပေါထွင်းခိုးယူခံရတယ်လို့ကူညီပေးနေသူတူက VOA ကိုခုလိုပြောပြပါတယ
်။ဒီနေနဲ့ last year အဖို့ကမှာပါကွာ။ဟိုလည်းစကားဖတ်ဆက်6ခု independent တပ်တွေဘာလို့69တပ်ကိုရှိတော့ဘော။အဲ့ဒီနေရာမှာလေမဟာမိတ်ကြီးအပန်းကားတင်းတွေပြီးပြီးတော့တောင်းဆောက်ပြနေတာဟုတ်တယ်လို့။အဲ့ဒီတန်းသားလေးကတဝိုက်ကပုံကြောင်ကြောင်ခံလေ။အဲ့ဒီမှာကတက်ကလုံးဝပြီမပြတ်ဘူး။ပြောမယ်ဆိုရင်တော့လူသားတိုင်းလူကိုသာသာတာ။ဘာကူဒီဟာကျစရည်လေးမျိုးပြတော့သူတို့ကလည်းလုံးဝအပေါင်းကြောင်းရဲ့ပတ်လို့မျိုးစံပြုတ်တော့နေရတယ်။ပြည်ကြီးကတော့မကောင်းနိုင်တော့ဘူးဗျာ။ပြောမယ်ဆိုရင်တော့ကိုကိုရှိမှလူမရှိတော့ဘူးတော့။တောက်ဆောက်ပူစရာလူတွေကဆက်ချင်းပေါ်လာတယ်။တော်တော်ပြည်ကြီးကနာမည်ကြီးတဲ့ရွှေနန်းတော်ကိုရဆိုင်ဆိုအိမ်ဖောက်ခံရတယ်။အဲတခြားအိမ်တွေမှာလည်းဖောက်တယ်။ဘာလို့ဆိုလူတွေကကိုအိမ်ကိုမပြေရေးဖုံးကြောင်းထဲမှာပဲနေတော့အဲ့လိုမျိုးတွေတောက်ဆောက်ဖောက်ခံရတယ်ကွာ။
ရှမ်းပြည်နယ်မြောက်ပိုင်းမှာဘာသာရေးအဖွဲ့အစည်းတွေဒေသခံရက်ရွာလူမှုအတိုင်းဝိုင်းကပဲစစ်ဘေးရှောင်တွေကိုအဓိကလက်ခံဆောင်ရှောက်ပေးနေကြပါတယ်။သူတို့အတွက်အစားအသောက်တောက်သုံးရည်ဆေးဝါးတကိုယ်ရည်တန်ရှင်းရည်အထောက်အပံ့တွေအပါအဝင်အရေးပေါ်ကယ်ဆယ်ရေးပစ္စည်းတွေလိုအပ်နေတာကြောင့်အခုအညီပေးရမှာအခက်အခဲကြုံနေရတယ်လို့ကူညီကယ်ဆယ်ရေးလုပ်နေတဲ့လာရှိုးဒေသခံတယောက်ကပြောပါတယ်။စစ်ဘေးဒုက္ခတွေအရေးအထွက်အထူးကြဘလောက်ရှိမယ်ဆိုတာကတော့ခန့်မှန်းလို့မရသေးဘူးလို့လည်းပြောပါတယ်
။ဘလောက်ရှိသွားလဲအောင်မှာပြောရနည်းနည်းအဲ့ခက်သွားကြီးကစကားအများဆုံးကတော့ဒီမာစုရှမ်းကျောင်းမှာတော့အများဆုံးပြဟိုပါဘောနော်ရှောင်းလာတဲ့ထဲမှာကျွန်တော်တို့ဒီအောင်တစ္ဆာတာဘုံကျွန်တော်တို့မိုင်းယော်ဘက်ကသူ့ဘောဘက်ကလာတဲ့ဖွဲ့ပေါ့နောက်ထပ်ဟိုကျွန်တော်တို့မန်းအိုင်အထက်မိုင်းကျောင်းပေါ့နော်ရက်ကွန်ကအဲ့ပေါ်မှာလည်းရှိတယ်ဗျအဲ့မှာလည်း3-4000လောက်ရှိတယ်ဗျအချို့ကလည်းကျွန်တော်မသိတဲ့ကျောင်းတွေအများကြီးပဲဗျကျွန်တော်များများရှိအများလားတယ်ဗျတော်လေးတော့ဒီဟုတ်တော့ခက်မှန်းလာတော့ငကူရှိတာနဲ့ဆိုတော့ငါတော့ရှိမှထင်တယ်ဗျဒုက္ခတွေဆိုမှတော့အရှင်ပြာတော့မရှိဘူးပေါ့နော်အဓိကကတော့အစားတောက်ကိစ္စပေါ့အခုကျတော့လေဟိုဘာမှမပါလာရရှိရဝတ်ဆယ်ကိုသူတွေရှိရတော့ဒီလက်ရှိကာလကျတော့ဒါစောင်းလဲကျွန်တော်တို့ရှမ်းမြောက်ကစောင်းလဲဝင်လာပြီကျတော့အေးလာတာဖြစ်တဲ့အတွက်တို့တို့ဒီစောင်းတို့အနည်းတွေတို့ဒါလေးတို့ခက်ခဲဖြစ်လာမှာ
ရှမ်းပြည်နယ်မြောက်ပိုင်းမှာအရင်ကတည်းကဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဖြစ်ရင်းဒုက္ခတွေတောင်းတဲ့ချီရှစ်နှစ်နှစ်ပြီးသားကိုညီနာမဟာမိတ်လက်နက်ကင်တွေရဲ့စစ်စင်ရေးကြောင့်နောက်ထပ်တောင်းတဲ့ချီထပ်တိုးလာတာဖြစ်ပါတယ်။ကိုကန့်တရုတ်နယ်စပ်နားကစစ်ဘေးရှောင်စခန်းတွေမှာလည်းနေရဆွန့်ခွာထွက်ပြေးရတဲ့စစ်ဘေးရှောင်ဥယျာဉ်ဟာ18,000ထက်မနည်းရှိတယ်လို့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသပြန်ကြားရေးဌာနကသတင်းထုတ်ပြန်ထားပါတယ်။UNOCHA ရဲ့စည်းရုံးတွေအရစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းနိုင်ငံတော်အမှားနေရဆွန့်ခွာထွက်ပြေးရသူ13,000တန်းနီးပါးရှိပါတယ်။အာဏာမသိမ်းခင်ကအရေးအတွက်နဲ့ပေါ့ရင်တော့တနိုင်ငံလုံးမှာနေရဆွန့်ခွာထွက်ပြေးရသူဟာ2တန်းနီးပါးဖြစ်ပါတယ်။အောက်တိုဘာ29ရက်နေ့ကစပြီးတော့စစ်တပ်နဲ့ပြည်သူ့ကာကွယ်ရေးတပ်တွေအပါအဝင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှစည်းရေးပဋိပက္ခတွေဆက်လက်မြင့်တက်နေတာကြောင့်နိုင်ငံအရှိမြောက်ပိုင်းနဲ့အရှိတောင်ပိုင်းဒေသတွေကပြည်သူတွေဒုက္ခရောက်နေရတယ်လို့ကုလသမဂ္ဂကြေညာချက်မှာဖော်ပြထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကဆစ်ဘေးဒုက္ခသည်တွေအတွက်အရေးပေါ်လူသားချင်းစာနာမှုဆိုင်ရာအကူအညီပေးဖို့အတွက်အမေရိကန်ဒေါ်လာ1,000,000သုံးဆွဲမယ်လို့လည်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကဒီကနေ့နိုဝင်ဘာ10ရက်နေ့မှာပဲသတင်းထုတ်ပြန်ထားပါတယ်ရှင်။